တမန်တော်ဒေါ်နယ်ထရန့်ကိုအောက်လူတော်ကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ10ရက်နေ့ကျရင်အထက်လူတော်မှာစပြီးစစ်ဆေးတော့မှာဖြစ်ပါတယ်ဒီစစ်ဆေးမှုဘယ်တော့စလုပ်မယ်ဆိုတာရီပပလီကန်တွေနဲ့ဒီမိုကရက်တွေကြားဆွေးနွေးပြီးတဲ့နောက်စပြီးစစ်ဆေးမယ့်ရက်ကိုသဘောတူညီချက်ရခဲ့တာပါစစ်ဆေးမှုစတင်မယ့်ရက်ကိုအထက်လူတော်လူများစုခေါင်းဆောင်ဒီမိုကရက်တစ်အထက်လူတော်အမတ်ချက်ရှူးမားကတောက်ကြနေမှာကြေညာခဲ့ပါတယ်အစိုးရကိုပုံကန်ထားကြွားဖို့သွေးထိုးလှုံ့ဆော်မှုဆိုင်ရာဆွေးချက်အပေါ်သမ္မတအောင်ထရန့်ဘက်ကခုခံချေပါရေးပြင်ဆင်နိုင်အောင်အချိန်ပိုပေးဖို့အတွက်တရားစစ်ဆေးရာကိုနောက်ဆုတ်ပေးဖို့အထက်လူတော်လူနည်းစုခေါင်းဆောင်မစ်ချ်မကွန်းနော်ကတောင်းဆိုခဲ့ပါတယ်။ဇန်နဝါရီလ6ရက်နေ့ကကပီတိုလွတ်တော်အဆောက်အဦးကိုလူအုပ်ကြီးကအတင်းဖြက်စီးဝင်ရောက်ခဲ့ပြီးတော့လူသေဆုံးတာတွေရှိခဲ့တဲ့ဖြစ်ရပ်နဲ့ဆက်စပ်ပြီးသမ္မတထရန့်ကိုဆွဲချက်တင်ထားတာပါ။ဒီတရားစစ်ဆေးမှုစတင်မယ့်ရက်ကိုအခုလိုနောက်ဆုတ်ပေးလိုက်တာကြောင့်သမ္မတဂျိုးဘိုင်ဒန်ကအစိုးရအဖွဲ့ဝင်တွေဖြစ်ခန့်အပ်ဖို့အမည်တင်သွင်းထားသူတွေကိုအတည်ပြုရေးကိစ္စကြာနာပွဲတွေလုပ်ဖို့အပြင်ကိုဗစ် -19 ကရောဂါကြောင့်ထိခိုက်နစ်နာမှုတွေကုစားရေးသမ္မတဘိုင်ဒန်ကအဆိုပြုတင်ကြထားတဲ့ဒေါ်လာ 1.9 ထရီလီယံပါအစီအစဉ်တရက်အပေါ်သုံးသပ်ဆွေးနွေးကြဖို့အတွက်ပါအထက်လူတော်အတွက်အချိန်ပိုရသွားပါတယ်။တရားစစ်ဆေးမှုစတင်ချိန်အထိအထက်လူတော်အနေနဲ့ဆွေးရောက်အဖွဲ့ဝင်တွေခံထားရေးကိစ္စနဲ့ကိုဗစ်ရောဂါကြောင့်ထိခိုက်နစ်နာမှုကုစားရေးဆိုင်ရာဥပဒေမူကြမ်းတို့လိုအမေရိကန်လူထုအတွက်လှုံ့ဆော်ပေးရမယ့်တခြားလုပ်ငန်းတွေကိုဆက်လုပ်သွားပါမယ်လို့လူများစုခေါင်းဆောင်မစ္စတာရှူမာကတောက်ကြံနေထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါဗျ။